တရုတ်နိုင်ငံကအာကာသစခန်းတစ်ခုတည်ဆောက်ဖို့ကြိုးပမ်းနေမှုရဲ့တစိမ့်တစ်ပိုင်းအနေနဲ့လူလိုက်ပါတဲ့အာကာသယင်ခီးစဉ်တစ်ခုကိုအင်္ဂါနေ့မှာအောင်မြင်စွာလွတ်တင်နိုင်ခဲ့ပါတယ်။အဲ့ဒီအာကာသယင်ခီးစဉ်ဟာ15ရက်ကြာမြင့်မှာဖြစ်ပြီးတရုတ်နိုင်ငံကလွတ်တင်ခဲ့ဘူးသမယထဲမှာအကြမ်းင်းဆုံးအာကာသခီးလေးဖြစ်ပါတယ်။ရှန်ဆောင်အမှတ်30အာကာသယင်ကိုတရုတ်နိုင်ငံဂိုဘီဂန္ဒယအတွင်းမှာရှိတဲ့ပစ်လွတ်စင်ကနေအင်္ဂါနေ့မှာပစ်လွတ်လိုက်တာဖြစ်ပြီးအဲ့ဒီလိုပစ်လွတ်လိုက်တာကိုသမရရှင်ချစ်ပင်နဲ့တရုတ်ထိပ်တန်းအစိုးရခေါင်းဆောင်တွေစောင့်ပြီးတော့ကြီးစုခဲ့ကြပါတယ်။ရှန်ဆောင်အမှတ်30အာကာသယင်မှာလေတူရဲ့၃ဦးလိုက်ပါသွားပြီးတော့အဲ့ဒီထဲမှာ2ဦးကအမျိုးသမီးဖြစ်ပါတယ်။အခုလွတ်တင်လိုက်တဲ့အာကာသခီးဟာပြီးခဲ့တဲ့နှစ်ကလွတ်တင်ခဲ့ဘူးတဲ့အလားတူခီးစဉ်ထက်အာကာသထဲမှာ2ရက်ပိုမိုပြီးတော့ကြာမြင့်မှလေးဖြစ်ပါတယ်။ရှန်ဆောင်အမှတ်30အာကာသယင်ဟာတီယန်ကောင်အမှတ်1လို့အမည်ပေးထားတဲ့ယာယီအစမ်းလွတ်တင်ထားတဲ့အာကာသဓာတ်ခွဲခန်းစခန်းနဲ့ချိတ်ဆက်ဖို့စီစဉ်ထားပါတယ်။အဲ့ဒီလိုချိတ်ဆက်မှုပြုလုပ်တာနဲ့အာကာသအတွင်းနေထိုင်စမ်းသပ်မှုလုပ်ကိုင်မှုပြင်ဆင်ထားတာတွေဟာ2020ခုနှစ်ကြာရင်ပြည်စည်းမဲ့တရုတ်နိုင်ငံရဲ့ကိုယ်ပိုင်အာကာသစခန်းတည်ဆောက်ရေးကိစ္စအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ယူဆရပါတယ်။